တရုတ်မြန်မာနယ်စပ်ကယူနန်ပြည်နယ်ဒေဟွန်အထူးဒေသစုံမှာတရုတ်နိုင်ငံသားတွေနဲ့လက်ထပ်ထားတဲ့မြန်မာအမျိုးသမီး3000နီးပါးတရားမဝင်နေထိုင်နေကြပြီးသက်တည်ကံအထောက်အထားတွေမရှိဖြစ်နေတဲ့အတွက်ကူညီကယ်ဆယ်ပေးနိုင်ရေးအခက်အခဲဖြစ်နေတယ်လို့တရုတ်အစိုးရထုတ် Global Times သတင်းစာမှာရေးသားပါတယ်မြန်မာဘက်ကတော့ဒီလိုအခက်အခဲဖြစ်နေတဲ့မြန်မာအမျိုးသမီးလေးတွေကူညီကယ်ဆယ်နိုင်ရေးတရုတ်အစိုးရတာဝန်ရှိသူတွေနဲ့နှစ်နိုင်ငံပူးပေါင်းစီစဉ်ဆောင်ရွက်ဖို့ကြိုးစားနေစေပဲလို့လူကယ်ပြန်ဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုမတ်ဆုမွန်ကတင်ပြမှာဖြစ်ပါတယ
်စစ်တမ်းကောက်ယူချက်မှတ်တမ်းတွေအရာတရုတ်မျိုးသားတွေနဲ့လက်ထပ်ထားတဲ့ဥယျာဉ်2000နဲ့3000ကြားမြန်မာမျိုးသမီးတွေဟာတရုတ်ဝင်ဆောင်ရွက်စရမ်းမရှိဘဲနဲ့ဆင်းဆင်းရဲရဲနေထိုင်နေကြရတယ်လို့အထူးဒေသလွှတ်တော်စစ်တမ်းတစ်ခုကိုကိုးကားပြီးတော့တရုတ်အစိုးရထုတ် Global Times သတင်းစာကဖော်ပြထားပါဒီမြန်မာမျိုးသမီးလေးတွေမှာတရုတ်ဝင်နေထိုင်ခွင့်အထောက်အထားမရှိတဲ့အတွက်လူမှုဖူလုံရေးကျန်းမာရေးစားတဲ့စောင့်ရှောက်မှုတွေမရဘဲဆင်းဆင်းရဲရဲဒုက္ခရောက်နေကြရတယ်လို့ဆိုထားပါတယ်သူတို့ရဲ့အခက်အခဲတွေကိုကူညီကယ်ဆယ်စောင့်ရှောက်ပေးခြင်းပေမဲ့လို့ ID သက်သေကလက်မှတ်မရှိတဲ့အတွက်ဘလို့အကျိုးခံစားမှုမျိုးကိုမှမရရှိဘဲဖြစ်နေကြရတာလို့အထူးဒေသလွှတ်တော်ကော်မတီတာဝန်ရှိသူကပြောတာကို Global Times ကကိုးကားရေးသားထားပါတယ်မြန်မာအစိုးရဘက်ကတော့တရုတ်မြန်မာနယ်စပ်တခြားအခုလိုတခြားနိုင်ငံသားနဲ့လက်ထပ်တဲ့မြန်မာမျိုးသမီးလေးတွေနောက်လူကုန်ကူးခံရတဲ့အမျိုးသမီးလေးတွေကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနနယ်စပ်ရေးရာနဲ့ရှစ်နေချုပ်ရုံးအပါအဝင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနစတဲ့ဌာနတွေကပူးပေါင်းဆောင်ရွက်နေပါတယ်လို့လူကယ်ပြန်ဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါ်ယူယူဆွေကရှင်းပြပါတယ
်တရားစွဲတာတွေသူတို့ရပိုင်ခွင့်ရတဲ့ကိစ္စတွေကိုရှစ်နေချုပ်ရုံးကဥဆောင်ပြီးတော့လုပ်တယ်ဖမ်းနာစည်းတာသူတို့ကိုလူကုန်ကူးခံရသူအဖြစ်သတ်မှတ်တာကြိုတင်ကာကွယ်တာတွေကိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ကလုပ်တယ်နော်ကျွန်မတို့ကအာရနာလို့ခေါ်တဲ့ပြန်လဲလက်ခံရေးပြန်လဲပေါင်းစည်းရေးနဲ့ပြန်လဲထူထောင်ရေးပိုင်းကိုကျွန်မတို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လဲရတဲ့ဝန်ကြီးဌာနကလုပ်တာအဲ့တော့တရုတ်ပြည်နယ်စပ်မှာကြတော့ကျွန်မတို့ကဘာလုပ်ထားလဲဆိုတော့မူဆဲမှာယာယီစောင့်ရှောက်ရေးနေရာရှိတယ်။နေဇက်ကနေပြီးတော့ပြန်ရောက်လာတဲ့ main ကလေးတွေကို BLO လို့ခေါ်တဲ့ Border Liaison Office တွေကနေပြီးတော့လက်ခံတယ်။လက်ခံပြီးတော့သူတို့ကိုအိမ်ရောက်အောင်ပြန်ပို့တယ်။ပို့ပြီးတဲ့အခါကျတော့မှလိုအပ်တဲ့ Reintegration Assistant ကိုနောက်ကနေလိုက်ဒါကလက်ရှိလုပ်နေတဲ့လုပ်ငန်းချက်ပေါ့နော်
။ဒီလိုဆောင်ရွက်တဲ့အခါမှာတရုတ်မြန်မာနယ်စပ်နဲ့အထူးသဖြင့်ကတော့တရုတ်နိုင်ငံဘက် Channel ရောက်သွားတဲ့မြန်မာအမျိုးသမီးလေးတွေကိုကူညီကယ်ဆယ်နိုင်ရေးအတွက်ကိုတော့တရုတ်မြန်မာနှစ်နိုင်ငံအစိုးရချင်းပူးပေါင်းဆောင်ရွက်နိုင်ရေးတရားဝင်လက်မှတ်ရေးထိုးဆောင်ရွက်နိုင်မှုလက်တလောမှာစီစဉ်နေစေမှုအခက်အခဲတွေကတော့ရှိနေတော့မယ်လို့လည်းညွှန်ကြားရမှုဒေါ်ယူယူဆွေကပြောပါတယ
်။ဟိုဘက်မှာရောက်နေတယ်သူတို့အတွက် ID အခက်အခဲရှိတယ်ဆိုတဲ့နေရာမျိုးမှာကဒီဘက်ကဒီဘက်ကိုရောက်လာတဲ့အခါမှာတရုတ်နယ်ဒီဘက်ကမြန်မာနိုင်ငံလူမှုဝန်ထမ်းတွေအခက်အဆက်မရှိမချမ်းမလို့အဲ့ဒါကိုရဖို့အတွက်ကြိုးစားနေတယ်။ဟိုဘက်မှာရှိနေသူဆိုလို့ရှိရင်သူတို့အတွက်လိုအပ်တဲ့အခွင့်အရေးတွေရဖို့ရင်သူတို့တွေလိုအပ်တဲ့ information ပေါ့နော်အချက်အလက်တွေပေါ့သူတို့ကဘယ်ကလာတယ်သူတို့ဟာဘယ်နဲ့ဘယ်ရကလည်းသူတို့ဟာမြန်မာနိုင်ငံသားဟုတ်မဟုတ်စီစစ်ဖို့အခုကဟိုဘက်နဲ့ဒီဘက်နဲ့မှာချိုတင်ပြီးတော့ဆက်သွယ်တာမျိုးတွေမရှိဘဲနဲ့အဲ့လို system ဖြစ်နေတယ်။တရုတ်ကလည်းဒီလူတွေတို့ကကူညီခြင်းတော့လေဟိုဘက်ကနေပြီးတော့ information ကမလာဘူး။ဒါဟာတို့ဗမာဟုတ်မဟုတ်တို့က NC စစ်ဖို့တို့တွေလာဘက်ကချင်းလုပ်နေတာဘက်ကလည်းချင်းလုပ်လိုက်မယ်တို့ဘက်က NC ရတယ်ဒါမြန်မာနိုင်ငံသားတေးကြပါပြီဆိုလို့ရှိရင်သူတို့ဘက်ကနေ official တွဲလာမယ်ဆို okay ဒါပေမဲ့မှာအဲ့လို information မရဘူးတရုတ်ကမှာဘယ်လိုတွဲပြီးလုပ်တဲ့အနေထားကိုမရောက်လာဘူး။သူတို့ကနေပြီးတော့ဒီပုံပေါ်ချသွားတာကိုပဲရောက်လာတော့မှသူကကောက်ပြီးတော့ဒုဘက်ကနေဒါပေမဲ့လူမျိုးကသူ့ကိုဒီဘက်ပို့ပေးပါဆိုသူတို့ဘက်ကလည်း NC စစ်ခိုင်းတာလည်းမရှိဘူးလို့မျိုးဒုဘက်ကလည်း NC စစ်ဖို့လို့ဆိုတာကဒိုရှယ်တော့ရောက်ပြီးမှ semi training လို့လည်းကြာတာပေါ့နော်အဲ့လိုမျိုးဖြစ်နေတာ
အခုလိုမျိုးတရုတ်မြန်မာနယ်စပ်အထူးသဖြင့်ယူနန်ဘတ်ချက်မှာမြန်မာမျိုးသမီးလေးတွေအခက်အခဲဖြစ်နေတာဒုက္ခရောက်နေကြရတာတွေကိုဥပဒေကြောင့်အရာကူညီဆောင်ရှောက်ကယ်ဆယ်နိုင်မှုကတရုတ်မြန်မာနိုင်ငံပူးပေါင်းလှုပ်ဆောင်နိုင်ရေးမြန်မာအစိုးရဘက်ကအလေးနက်ထားဆောင်ရွက်နိုင်မှုကအရေးတကြီးလိုအပ်တယ်လို့ကချင်ပြည်နယ်ကိုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဒေါ်တွဲဘူးကလည်းအကြံပြုပါတယ
်။ဘုဘက်ကအင်တာဗျူးသွားတဲ့လူတွေအခွင့်မရတဲ့လူပေါ့နော်။တရုတ်ဘက်ကနေစပ်ဘက်ကဒီနဲ့ဒီဘက်ကဆိုရချင်းကအရေးပူးပေါင်းဆောင်ရွက်ပြုပါတယ်။ဘုအစိုးရအနေနဲ့အကြီးကဆောင်ရွက်ဖို့တာဝန်ရှိနေတဲ့အခါကျတော့ဘုအစိုးရနဲ့ပေါ့နော်။ကျွန်တော်တို့နဲ့ထိဆက်နေတဲ့ယူနန်ပြည်နယ်ပေါ့။အဲ့ရနေတဲ့စစ်မှကျွန်တော်တို့ဟိုတည်သေးဝင်တာပေါ့နော်။အဲ့ဒီခါကျတော့ဒီနေဆက်ချင်းထိဆက်နေတဲ့အစိုးရနောက်ဘုအစိုးရအားလုံးကအောင်ဆက်နိုင်ဖို့လိုတယ်။နောက်မှနေဆက်ချင်းရှိနေတဲ့နေရာမှာရှိတဲ့ကျွန်တော်တို့အဖွဲ့အစည်းတွေကလည်းအဲဒီအမျိုးသမီးတွေဆောင်ရွက်ပေးဖို့အများကြီးလိုတာပေါ့နော
်တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်ဘက်ချမ်းမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာအစိုးရတပ်တို့ကြားနှစ်နှစ်ချီစစ်ရေးတင်းမာမှုတွေရှိနေစေဖြစ်တာမို့တိမ့်ချီတဲ့စစ်ပြေးဒုက္ခတွေတွေဟာဒုက္ခတွေစခန်းတွေမှာခိုးလုံနေကြရတယ်လို့တရုတ်နိုင်ငံဘက်ချမ်းမှာလည်းခိုးလုံနေကြရတာဖြစ်ပါတယ် တရုတ်မြန်မာယူနန်ပြည်နယ်နယ်စပ်ဒေါင်ဟောင်းအထူးဒေသထဲမှာတရုတ်မြန်မာနယ်စပ်ဘက်ခြမ်းမှာလူကုန်ကူးမှုတွေဒုစရိုက်မှုနဲ့မွေးရဆေးဝါးပြဿနာအပါအဝင် HIV AIDS ကူးစက်ရောဂါပြန့်ပွားမှုတွေရှိနေပြီးဖြစ်စဉ်ရဲ50ရာခိုင်နှုန်းလောက်ဟာတရားမဝင်နေထိုင်နေကြတဲ့မြန်မာတွေအကြောင်းဖြစ်တယ်လို့ Global Times သတင်းစာကရေးသားထားပါတယ်ရှင်။